မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာပြီးခဲ့တဲ့ဘန်ဒာနှစ်အတွင်း 9.5% ရှိနေရာက 2014-2015 ဘန်ဒာနှစ်မှာတော့ 9.85% လောက်ထိတိုးလာနိုင်တယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ IMF ကခန့်မှန်းထားပါတယ်။ဒီလိုပဲဘန်ဒာရေးကဏ္ဍမှာပြည်ရင်ပြောင်းလဲမှုတွေကိုစနစ်တကျဆောင်ရွက်နိုင်မယ်ဆိုရင်တော့ရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်မှုတွေမှာလမ်းပွင့်လာနိုင်တယ်လို့ရှင်းနှစ်2015ခုနှစ်မှာမြန်မာနိုင်ငံအပါအဝင်ဖြစ်တဲ့ရှစ်တောင်အရှေ့နိုင်ငံများအသင်းအာဆီယံကစီးပွားရေးဝန်ကျင်တည်ဆောက်ရာကအကျိုးမြတ်တွေခံစားရနိုင်တယ်လို့လည်း IMF ကပြောဆိုထားတာပါ။အာရှဖွံ့ဖြိုးရေးဘဏ် ADB ကလည်းစီးပွားရေးဖွံ့ဖြိုးမှုကိုနှစ်စဉ်600%ကျော်တိုးဝိုင်းနဲ့ထိန်းထားနိုင်မယ်ဆိုရင်မြန်မာနိုင်ငံဟာ2030ပြည့်နှစ်မတိုင်မီအလယ်အလတ်ဝင်ငွေရှိတဲ့တိုင်းပြည်တစ်ခုဖြစ်လာနိုင်တယ်လို့ပြောပါတယ်။နိုင်ငံတကာနဲ့ဒေတာရင်းကဘဏ်ဓာရေးဖွဲ့စည်းတွေကိုယ်တိုင်မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာကောင်းနေပေါ်အကောင်းမြင်ဟောကိန်းထုတ်နေကြတဲ့အတွက်လည်းနိုင်ငံတကာကရင်းနှီးမြှုပ်နှံသူတွေမျက်စိချနေကြတဲ့အကြောင်းဩစတြေးလျနိုင်ငံကဥပဒေပညာရှင်လည်းဖြစ်အတိုင်ပင်ပုဂ္ဂိုလ်တူလည်းဖြစ်တဲ့ဂျွန်ဟန်ကော့ကပြောပါတယ
် It's just remarkable what has happened in there in the last 5 6 7 years
တကယ်ကိုပြောစမဖြစ်အောင်ပြင်းလင်းလာတာပါပြောင်းလဲလို့တဲ့ဆန္ဒခြေဆက်တုတ်တက်ခြင်းနဲ့ဆန္ဒတွေကလည်းအမခန့်လောက်စရာတွေ့ရပါတယ်အခုဆိုရင်အလားအလာကောင်းတွေလည်းတွေ့မြင်နေရပါပြီလူတိုင်းလူလိုကလည်းအကျိုးများရဖို့ပတ်စံတွေပုံအောင်ပြီးအလူရက်သွားကျင်နေကြတာပ
ါပြည်ပကတည်းကရင်းနှီးမြှုပ်နှံမှုပမာဏဟာပြီးခဲ့တဲ့နိုဝင်ဘာလအထိဆိုရင်အမေရိကန်ဒေါ်လာတန်ပေါင်း 2,000 အထိရှိနေပြီဖြစ်တဲ့အကြောင်းမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကပြောပါတယ်ပြီးခဲ့တဲ့ဘဏ္ဍာနှစ်မှာဒေါ်လာတန်ပေါင်း 1,400 ရှိခဲ့တဲ့ပြည်ပရင်းနှီးမြှုပ်နှံမှုဟာဒီနှစ် 2013-2014 ဘဏ္ဍာနှစ်မှာနှစ်ဆတိုးပြီးတန်ပေါင်း 3,500 လောက်အထိရှိလိမ့်မယ်လို့လည်းခန့်မှန်းထားတာပါလက်တလောရင်းနှီးမြှုပ်နှံမှုအစ်စ်တွေဟာကွန်ထရိုးလုပ်မှုလုပ်ငန်းတွေမှာအများစုဖြစ်ပေမဲ့လည်းနိုင်ငံတကာလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံရဲ့ရေနံနဲ့သဘောတန့်ွေထုတ်လုပ်မှုလိုစွမ်းအင်ကဏ္ဍကိုလည်းအဓိကစိတ်ဝင်စားနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံကစွမ်းအင်လုပ်ငန်းဖြစ်တဲ့ PTTEPR ဆိုရင်လည်းရှေ့လာမဲ့9နှစ်အတွင်းမြန်မာနိုင်ငံရဲ့စွမ်းအင်ရှာဖွေတူဖော်ရေးလုပ်ငန်းတွေမှာဒေါ်လာတန်ပေါင်း 3,300 ရင်းနှီးမြှုပ်နှံမှာဖြစ်တဲ့အကြောင်းဖေဖော်ဝါရီလနောက်ပိုင်းရန်ကုန်မြို့မှာကျင်းပခဲ့တဲ့ရေနံနဲ့သဘောတန့်ွေညီလာခံမှာကြေညာခဲ့တာပါ။နောက်ထပ်ကမ်းလွန်2.8လုပ်ငန်း30လောက်မှာလုပ်ငန်းလုပ်ကင်ခွင့်တွေကိုလည်းမြန်မာအစိုးရကမကြခင်ထုတ်ပြန်ကြေညာလိုက်မယ်လို့မျှော်လင့်ရပါတယ်။ဒီလိုပြည်ပကနေရင်းနှီးမြှုပ်နှံမှုတွေအလုံးရင်းနဲ့ဝင်ရောက်လာမဲ့အခြေအနေတွေရှိနေတယ်ဆိုပေမဲ့လည်းရလာတဲ့ဝင်ငွေတွေနဲ့သုံးစွဲတဲ့နေရာမှာထင်သာမြင်သာရှိပါမလား။တန်တရားတွေလည်းရှိနေကြတာပါ။မြန်မာနိုင်ငံစွမ်းအင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးစရာအောင်ကတော့နိုင်ငံတော်ဘဏ္ဍာဖြစ်လူသိရှင်ကြားထုတ်ပြန်မှာဖြစ်တယ်လို့ပြောပါတယ
်။ It is very very easybecause of the all of the budgets incoming from the oil and gas sector
ရင်းနှီးမြှုပ်နှံတဘာဝတန်ငွေကဏ္ဍကနေရလာတဲ့ဝင်ငွေအလုံးဟာနိုင်ငံတော်ဘဏ္ဍာရေးအသုံးစရိတ်အဲကိုပဲရောက်မှာဖြစ်တဲ့အတွက်ဒါကအင်မတန်မှလွယ်တဲ့ကိစ္စပ
ါစွန့်ဝင်ကြီးဌာနရဲ့2012ခုနှစ်ကကိန်းဂဏန်းနေအရရင်းနှီးမြှုပ်နှံတဘာဝတန်ငွေတွေကိုမြန်မာနိုင်ငံရဲ့ကမ်းလွန်ဒေသမှာအများစုဖြစ်တွေ့ရှိထားပြီးပမာဏအားဖြင့်25ထရီလီယံကုဗပီရှိတဲ့တဘာဝတန်ငွေတိုက်တင်တဲ့ရင်းနှီးပမာဏစီပီပါတန်ပေါင်း 2,100 ထရီလီယံလောက်ထိရှိမယ်လို့ခန့်မှန်းထားပြီးအများစုဟာဆိုရင်လည်းမထုတ်လို့ရသေးဘူးလို့ဆိုပါတယ်အစိုးရရဲ့တရားဝင်ကိန်းဂဏန်းတွေကိုတော့တိကျအတည်ပြုတာမျိုးမရှိသလိုကွဲလွဲချက်တချို့လည်းရှိနေတာပါပရိရှာရင်းနှီးကုမ္ပဏီတစ်ခုဖြစ်တဲ့ BP ရဲ့2013ခုနှစ်နှစ်ပတ်လည်အစည်းအဝေးခန်းစာမှာဆိုရင်လည်းမြန်မာနိုင်ငံရဲ့တဘာဝတန်ငွေပမာဏဟာ 3.1 ထရီလီယံကုဗပီသာရှိတယ်လို့လည်းဖော်ပြထားပါတယ်ဒီချိန်ထဲမှာပဲမြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုတွေအားကောင်းနေသလောက်ပြည်တွင်းမှာလိုအပ်ချက်တွေကလည်းကြီးကြီးမားမားရှိနေတာပါရှေ့လာမဲ့15နှစ်အတွင်းလက်စစ်တအားလိုအပ်ချက်20လောက်ထိတိုးလာနိုင်တယ်လို့ခန့်မှန်းထားတဲ့အချိန်မှာပဲအစိုးရကတော့2030ပြည့်နှစ်နောက်ဆုံးထပ်ပြီးတိုင်းပြည်လူ့ရေရဲ့80ရာခိုင်နှုန်းလက်စစ်မီရရှိရေးကြိုးပမ်းနေပါတယ်စွမ်းအင်လုပ်ငန်းကျွမ်းကျင်သူအတိုင်ပင်ခံတူဖြစ်တဲ့ဂျွန်ရောဘတ်စ်ကတော့အစိုးရအနေနဲ့စွမ်းအင်ကဏ္ဍစီမံခန့်ခွဲမှုတွေမှာပွင့်လင်းမြင်သာမှုရှိုံသာမကပြည်ပတင်ပို့မှုတွေနဲ့ပြည်တွင်းသုံးစွဲမှုဖူလုံရေးမျှတအောင်စီစဉ်နိုင်မှသာနိုင်ငံရေးအရာတည်ငြိမ်မှုရှိလိမ့်မယ်လို့သုံးသပ်ပါတယ
် The key issue is how much gas and oil get developed for the export market and how much do you develop itfor rapidly growing domestic market
အဓိကကတော့ပြည်ပဈေးကွက်ကိုရင်းနှီးတဲ့ဓာတ်ငွေဘယ်လောက်တင်ပို့မလဲအလေးမြန်ကြီးထွားလာနေတဲ့ပြည်တွင်းဈေးကွက်မှာလျှက်စင်ပြီးလုံလောက်အောင်ဘယ်လောက်ထုတ်လို့မလဲဆိုတဲ့ကိစ္စပါနောက်ထပ်မေးစရာအနေနဲ့ကတော့သက်ဆိုင်ရာဒေသတွေနဲ့နိုင်ငံရေးအကြတည်ငြိမ်မှုရှိဖို့ကိစ္စပါ
စွမ်းရည်လုပ်ငန်းအပါအဝင်ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်မြန်မာနိုင်ငံတဝန်းပတ်ဝန်းကျင်နဲ့လူမှုဘဝတွေထိခိုက်ရတယ်ဆိုပြီးကန့်ကွက်မှုတွေလည်းရှိနေကြတာပါတနင်္လာနေ့တိုင်းတဝဲထူးစီးဝါးရေးဆောင်စီမံကိန်းမှာဆိုရင်လည်းရင်းနှီးမြှုပ်နှံဖို့စိတ်ဝင်စားသူတွေရှိကြပေမဲ့မြေယာသိမ်းဆည်းမှုတွေပတ်ဝန်းကျင်ထိခိုက်ပျက်စီးမှုဆွဆဲချက်တွေနဲ့အတူကန့်ကွက်မှုတွေနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်ဒါကလည်းမြန်မာနိုင်ငံပြည်ရင်ပြောင်းလဲအစီအစဉ်ရဲ့အားနည်းချက်ဖြစ်ဝေဖန်သူတွေကမြင်နေကြတာပါဩစတြေးလျနိုင်ငံမကော်ရီတက်ကသူကစီဝိုင်းပညာပါမောက်ခရှောင်းတန်နဲကတော့တိုင်းပြည်ဖွံ့ဖြိုးမှုအတွက်အရေးကြီးတဲ့မြေယာပိုင်ဆိုင်မှုလို့အခြေခံကျတဲ့ပြဿနာတွေရှိနေတုံးပဲလို့ပြောပါတယ်မြေယာပိုင်ဆိုင်ခွင့်မရှိတာကြောင့်လဲမြန်မာနိုင်ငံလူဦးရေ65ရာခိုင်နှုန်းမိခိုလောက်ကန်နေကြရတဲ့စက်ပြိုးရေးကဏ္ဍမှာငွေချေးငှားဖို့ခက်ခဲကြုံရတာအတုံးလုံးကြီးကြီးနဲ့ယူရတာလို့နောက်ဆက်တွဲပြဿနာတွေရှိနိုင်တာကိုလည်းသူကထောက်ပြခဲ့တာပ
ါ What I'm really struck by is as I say the lack of progress in agriculture.What could make the biggest difference now to the lives of people? It's about reforming agriculture.
ဆော်ပြိုးရေးလုပ်ငန်းမှာတိုးတက်မှုတွေအားနည်းနေတာကတော့စိတ်မကောင်းစရာပါ။လူတွေရဲ့ဘဝကိုအခုချိန်မှာအပြောင်းအလဲကြီးပြောင်းလဲသွားအောင်လုပ်ရမှာကတော့ဆော်ပြိုးရေးကဏ္ဍမှာပြုပြင်ပြောင်းလဲဖို့ပဲဖြစ်ပါတယ်။ဒီထဲမှာတစ်ခုကမြေယာကဏ္ဍပါ။မြေယာပိုင်ဆိုင်မှုအပိုင်းတစ်ခုတည်းကိုကြည့်မယ်ဆိုရင်ပဲတိုးတက်ရမယ့်အစားစုပ်ယုတ်တာတွေကိုတော့တွေးနေရပါတယ်။
ဝါရှင်တန်အခြေစိုက် Heritage Foundation နဲ့ Wall Street Journal တို့ကမကြာသေးခင်တုန်းကပဲပူးတွဲထုတ်ပြန်ခဲ့တဲ့2014ခုနှစ်စီးပွားရေးလှုပ်လှက်ခွင့်ညွှန်းကိန်းမှာတော့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်ကထက်တိုးတက်မှုတွေတွေ့ရတဲ့အကြောင်းဖော်ပြခဲ့ပါတယ်။ရင်းနှီးမြှုပ်နှံမှုစီးပွားရေးလုပ်ကိုင်ခွင့်နဲ့အလုပ်သမားအခွင့်အရေးတွေတိုးတက်လာတဲ့အတွက်2013ခုနှစ်မှာကမ္ဘာတဝန်းလှုပ်လှက်ခွင့်အဆင့်182မှာရှိနေရာကအခုနောက်ဆုံး10ဆင့်တက်ပြီး162ကိုတိုးမြင့်သတ်မှတ်ခဲ့တာပါ။ဒါပေမဲ့လည်းနှစ်ပေါင်း20အတွင်းထိကျန်နေလာခဲ့တဲ့မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေတွေကိုစောင့်ကြည့်လေ့လာမှုတွေမှာကြီးကြီးမားမားတိုးတက်တဲ့အစီအမျိုးအထိတော့မရောက်သေးဘူးလို့လည်းအစိုးရခန်းစာကဖော်ပြထားတာဖြစ်တဲ့အကြောင်းပြင်ပြရင်းနဲ့ပဲဒီသတင်းပါရဲ့စီးပွားရေးကဏ္ဍကိုပြန်နာလိုက်ပါစေကျွန်တော်အောင်လို့ပါခင်ဗျာ